American သမ္မတ Donald Trump နဲ့ဂျာမနီဝန်ကြီးချုပ် Angela Merkel တို့ဟာတောက်ကြံနေ Washington DC သမ္မတအင်ဗျူမှာတွေ့ဆုံခဲ့ကြပါတယ်။ Syria ဒုက္ခသည်ထောင်ပေါင်းများစွာနိုင်ငံရေးအဝန်ခံပြီးသူ့ရဲ့ဂျာမနီနိုင်ငံကိုဖျက်ဆီးသူဖြစ်တဲ့ဝန်ကြီးချုပ် Merkel ကိုသမ္မတ Trump ကဆွတ်ဆဲခဲ့ပြီးလက်အနေနဲ့ချမ်းမာပြုလုပ်တဲ့ဒီတွေ့ဆုံပွဲကနေခေါင်းဆောင်နှစ်ဦးကြား NATO ဖွဲ့နဲ့ပတ်သက်ပြီးသဘောထားကွာဟမှုတိတ်မကြီးစေဖို့ကြိုးစားမှုတွေအပြင်ကမ္ဘာကုန်သတ်ရေးဆိုင်ရာနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ November American သမ္မတရွေးကောက်ပွဲမှာမထင်မှတ်ဘဲ Trump အနိုင်ရလိုက်ခြင်းကစပြီးအနောက်နိုင်ငံတွေချသဘောဩစာအကြီးဆုံးနိုင်ငံကြီးနှစ်နိုင်ငံကခေါင်းဆောင်နှစ်ဦးပထမဆုံးချိန်ချင်းနဲ့လူကိုယ်တိုင်တွေ့ဆုံကြတာလည်းဖြစ်ပါတယ်။ဆွေးနွေးပွဲမစခင်မှာသမ္မတ Trump နဲ့ဝန်ကြီးချုပ် Merkel တို့နှုတ်ဟာသတင်းတောက်တွေကိုအတူတွဲပြီးဓာတ်ပုံရိုက်ခွင့်ပြုခဲ့ပါတယ်။လူမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေနဲ့ဝန်ကြီးချုပ်မာကာကဥရောပကိုဖျက်ဆီးတယ်ဆိုတဲ့ Trump ရဲ့ပြောဆိုဆက်စပ်မှုတွေနဲ့အတူနေတိုးမဟာမိတ်စစ်စာချုပ်အဖွဲ့အပေါ်မှာအဆုံးမြင်ပြောဆိုမှုတွေကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တဲ့အရေးယောင်နဲ့သမ္မတ Trump ကကြတာခဲ့ခြင်းကစပြီးခေါင်းဆောင်နှစ်ဦးကြားဆက်ဆံရေးဟာထိတိုက်ပြည့်မယ်အနေထားဖြင့်မြင်နေကြရတာပါတချင်ထဲမှာပဲဝန်ကြီးချုပ်မာကာကလည်း Trump ရဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ၆နိုင်ငံလူတွေခီးသွားခွင့်ပိတ်ပင်တဲ့အမိန့်အတွက်အပြစ်ဒဏ်ဝေဖန်ခဲ့တာဖြစ်ပြီး American Germany အနီးကပ်ပူးပေါင်းဆောင်ရွက်မှုတွေဟာလူမျိုးဘာသာအသားအရောင်ကြားမှာကွဲပြားမှုနိုင်ငံရေးယုံကြည်ချက်တွေပေါ်မှာအခြေမခံတဲ့ဒီမိုကရေစီလွတ်လပ်မှုနဲ့တရားဥပဒေနဲ့လူ့ကုန်သိက္ခာလေးစားနိုင်ငံမှုတွေပေါ်မှာအခြေခံတဲ့ဆိုတာကိုသမ္မတ Trump ကိုသတိပေးခဲ့ပါတယ်။